လူမျိုးဘာသာပေါင်းစုံပါဝင်တဲ့ Social Alliance လို့ခေါ်တဲ့လူမျိုးမဟာမိတ်အဖွဲ့ကနေဦးဆောင်ပြီးတော့အစ္စလာမ်ဘာသာဝင်တွေရဲ့ Ramadan ဝါရှောင်ကာလမှာစူပေါင်းဝါဖြည့်စတုဒီတာလူတန်းပွဲတစ်ရက်ကိုဒီကနေ့ရန်ကုန်မဟာဗန္ဓုလပန်းညံရှိမှာပြုလုပ်ခဲ့ပါတယ်ရန်ကုန်မြို့တွင်းလူစီကားတဲ့နေရာတွေမှာအစ္စလာမ်ဘာသာဝင်တွေရဲ့ဝါဖြည့်စတုဒီတာအလှလှတာကတော့ဒုတိယအကြိမ်ရောက်ဖြစ်ပါတယ်ဘာသာပေါင်းစုံတဟဇာတာညှတာစွာနဲ့ချစ်ကြည်ရေးအတွက်ပြယုတ်ဖြစ်တယ်လို့စီစဉ်သူတွေကပြောပါတယ်စတုဒီတာလှူဒန်းပွဲကိုကိုယ်တိုင်တွားရောက်ပြီးသတင်းယူခဲ့တဲ့ကိုဇော်ထက်ကတင်ပြပေးထားပါတယ
်အစ္စလာမ်ဘာသာဝင်တွေရဲ့ဝါဖြည့်စတုဒီတာစုပေါင်းစုကိုလူမှုမာမိတ်အဖွဲ့ Social Alliance နဲ့မိတ်ဖက်အဖွဲ့စည်းတွေဘာသာစုံအသီးသီးကကိုစားပြုပုံကိုစုပေါင်းပြီးရန်ကုန်မဟာဗန္ဓုလပန်းညံရှိမှာဒီနေ့ညနေပိုင်းမှာပြုလုပ်ခဲ့ပါတယ်ဝါဖြည့်စတုဒီတာပွဲကိုအရင်ကတခြားနေရာတွေမှာလုပ်ခဲ့ပြီးလူစီကားရဲ့မြို့လယ်မှာအခုလိုဒုတိယကြိမ်လုပ်ဖြစ်ရတဲ့ရည်ရွယ်ချက်ကိုလူမှုမာမိတ်ဖွဲ့ရဲ့တာဝန်ခံဒေါ်တာလီမြင့်ကအခုလိုပြောပါတယ
်အခုဒီမှာလုပ်ရတဲ့အတိုင်းဒီမှာဒီမြန်မာဘာသာပေါင်းစုံရဲ့စစ်စစ်မှုရဲ့ကြားရုပ်လို့ဒီမှာပြောလို့ရတယ်ဒါကြောင့်လည်းဆိုစစ်လေစီရှိတယ်ပြောရင်ဖတ်တန်းရှိတယ်ပြောရင်နည်းနည်းဖတ်သွားလို့အခင်ကြီးကြားတန်းရှိတယ်ပြောရင်ဒီမှာဘင်္ဂလီပလီကတော့ရဲ့ကလေးရဲ့ဖွင့်ကြတော့လဲရှိအဲ့ဒီကြောင့်ကျွန်တော်ကိုဒုတိယတက်ခတ်ပြီးတော့ရားခဲ့တယ်ကျွန်တော်လွတ်လပ်ရေးစတဲ့ခေါ်တယ်ကျွန်တော်ဒီရဲ့အနောက်မှာစတဲ့မယ်ရှိတယ်ပေါ့နော်အဲ့တော့အဲ့ဒါလေးကိုကျွန်တော်ကဆုံးသုံးသပ်ပြီးတော့မှကျွန်တော်ဒီနေရာမှာအခုဒုတိယတင်တာလုပ်ချင်ဖြစ်ပါတယ်ရှင
်မိုးရွာနေပြီမဲ့လဲမပြတ်မကွက်ဒီနေ့လို့စူပြီးရောက်လာရဲ့ဘာသာပေါင်းစုံဖွဲ့စည်းရင်လည်းအလှကိုလာတဲ့သူတွေအားလုံးဟာဘာသာပေါင်းစုံရှိကြည့်ရတဲ့အတွက်အထောက်အပံ့ဖြစ်ခဲ့ကြောင်းဒေါ်တာလီမြင့်ကပြောပါတယ်ဒီအလှကိုလူရှိရာလောက်အတွက်စီစဉ်လာတာဖြစ်ပြီးဘာသာစုံလူမျိုးစုံဝင်ပြီးတန်းစီနေကြတာပါတန်းကြီးအေဂျန်မှုအတွက်ဘာသာပေါင်းစုံချစ်ကြည်ညီညွတ်ရေးကအရေးကြီးကြောင်းဆရာတော်ဦးအိမ်တော်ဝန်သားကအခုလိုမိန့်ပါတယ
်။ငယ်ချင်းချင်းအေဂျန်ဒီမှာတိုးတက်မှာဆိုတော့ဘာသာပေါင်းစုံညီညွတ်ချစ်ချင်နေရမယ်။နှစ်ပေါင်းများစွာအတူငင်းဆန်းစွာဆက်ရွယ်နေထိုင်ပြီးကြမှာအခုနောက်ပိုင်းကျမှာဘာလို့မုန်းစကားတွေပြောချလဲ။ဒီမုန်းတရားတွေကနောက်ွယ်ကလှုပ်ဆော်တဲ့လူကြောင့်လားတကယ်အစ်စ်မှန်လားဆိုတာကိုသမီးစားတဲ့လူတိုင်းသိပါလား။အခုလည်းဒီလောက်ပဲပြောမှာပါနော
်ဒီနှစ်ပွဲအတွက်ရောင်းဝတိုင်းဒေသကြီးအစိုးရရဲ့ခွင့်ပြုချက်ကိုယူခဲ့တာဖြစ်ပြီးညနေ9:00ကနေ9:00ခွဲထိလှူဒန်းခဲ့တာဖြစ်ပါတယ်ဒီဝါဖြည့်စုတည်တာအစိုးရကိုရောင်းဝမျိုးကလူတစ်ထောင်လောက်ပါဝင်ဆင်နွှဲခဲ့ကြပါတယ်